မြန်မာနိုင်ငံဒီနယ်စပ်နားမှာရှိတဲ့ဒုက္ခသည်စခန်းတွေကတကြီးရွယ်အိုတွေဟာသူတို့အတွက်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေမရရှိကြဘူးလို့ AI လူအခွင့်ရေးအဖွဲ့ကပြောပါတယ်။ဒီအဖွဲ့အစည်းအဝေးခန်းစာဟာဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့စခန်းတွေမှာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းချက်ပေါ်အခြေခံရေးသားထားတာပါ။လွန်ခဲ့တဲ့3နှစ်ကမြန်မာစစ်တပ်နဲ့ဒေသအတွင်းစစ်ရေးပဋိပက္ခတွေကြုံခဲ့ရပြီးနောက်ပိုင်းတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြတာပါ။Henry Reeves ဝဲပြပို့တဲ့တင်းကိုတော့ကိုရဲမင်းထုံပြောပြပါမယ
်ဒီအတန်းတွေကကော့ဆက်စ်ဘဇားကကူတူပလောင်းလို့ခေါ်တဲ့နေရာကလာနေတာပါလူ6သိန်းကျော်ခိုးလုံနေတဲ့ကဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်ပြီးတော့ဒုက္ခသည်အများစုကတော့မြန်မာနိုင်ငံကရိုဟင်ဂျာလူမျိုးစုတွေပါအနည်းအနာကစခန်းတွေကိုပါထည့်တွေ့ရင်ဒီဒေသတွေမှာဒုက္ခသည်တန်းနီးပါးလောက်ရှိပါတယ်သူတို့တွေဟာမြန်မာစစ်တပ်ရဲ့တိုက်ခတ်မှုတွေကြောင့်ထွက်ပြေးလာခဲ့ကြတာပါ။ရွာတွေတိုက်ခတ်ခံရတဲ့အခါအသက်ငယ်ရွယ်တဲ့သူတွေလွတ်လွတ်ကျွတ်ထွက်ပြေးနိုင်ကြပေမဲ့တက်ကြီးရွယ်အိုတွေကတော့တခါတလေထွက်ပြေးဖို့မလွယ်ပါဘူး။မောင်တော်ကသူ့ရွာထဲမြန်မာစစ်သားတွေဝင်လာချိန်မာရီယန်ခတ်တွန်းကသူ့ရဲ့ကလေး၃ယောက်နဲ့ထွက်ပြေးလာခဲ့တယ်ဆိုပြီးအခုလိုပြောပါရစေ။
When the soldiers came and set houses on fire, my parents were inside. My parents hadn't been able to move on their own for 5 years. We couldn't take them with us.
စစ်သားတွေဝင်လာပြီးအိမ်တွေကိုမီးရှို့တော့ကျမမိဘတွေကအိမ်ထဲမှာပါ။အဲ့ဒီအချိန်မှာမိဘတွေကသူတို့ဘာသာသူတို့လမ်းမလျှောက်နိုင်ပဲအိမ်ရပေါ်လဲနေတာ၅နှစ်လောက်ရှိပါပြီ။အပေါ်ပါသွားရင်ကျမကပဲချီးပိုးပေးရတယ်လေ။ရွာမီးလောင်လို့ကျမတို့ထွက်ပြေးတဲ့အခါသူတို့ကိုခေါ်မလာနိုင်တော့ပါဘူး။ကျမတို့မြစ်ကိုဖြတ်ကူးခဲ့ရပါတယ်။မိဘတွေကတော့အိမ်မီးလောင်တဲ့အထက်ပါသွားပါတယ်။
ဒုက္ခသည်စခန်းတွေစီကိုရောက်လာနိုင်တဲ့တက်ကြီးရွယ်အိုတွေကလည်းဒီမှာတဖန်ဒုက္ခရောက်ကြပြန်ပါတယ်။သူတို့ရဲ့အခြေခံလိုအပ်ချက်တွေမရကြအရှာဘူးလို့လည်း Amnesty International ကအခုလိုပြောပါတယ
်။ Much of the infrastructure set up in terms of the humanitarian response is based around an assumption of being able to get to a distribution point.
အထောက်ပံ့ပစ္စည်းတွေခွဲဝေပေးတဲ့နေရာ၊ရေရနိုင်တဲ့နေရာနဲ့စေကန်းရှိတဲ့နေရာတွေပေါ်မူတည်ပြီးစခန်းကလမ်းနဲ့အိမ်တွေကိုစောက်ထားခဲ့တာပါ။တကယ်လို့ဘင်္ဂလားဒေ့ရှ်ကကုန်းတွေပေါ်အစင်းတက်ခမားကိုအကူမလုံနိုင်ဘူးဆိုရင်တော့ရေရှိတဲ့နေရာတွေအိမ်သာတွေနဲ့ဆေးကန်းတွေကိုမသွားနိုင်တော့ဘူးပေါ့
ဒီတစ်ခါတည်းတက်ကြီးရွယ်ဦးတော်တော်များများဟာသူတို့ဘဝမှာအ ਨੇ ဆုံးသုံးခါတည်းမနဲ့ထွက်ပြေးခဲ့ဘူးသူတွေပါတက်ကြီးရွယ်ဦးတဦးဖြစ်သူရှဟာရက်ကအခုလိုပြောပါတယ
် Everything was burned. The security forces were in the village. They were torching homes from one side to the other.
ရှိသမျှအားလုံးမီးတွေလောင်းနေတာပါ။ရွာထဲမှာလည်းလုံခြုံရေးတပ်ဖွဲ့တွေကရှိနေတယ်။သူတို့တွေအိမ်တစ်လုံးပြီးတစ်လုံးမီးရှို့ကြတယ်
။မြမအစိုးရကဒုက္ခသည်တွေပြန်လာဖို့ဘေးကင်းနေပါပြီလို့ပြောပါရတယ်။ရိုဟင်ဂျာဆိုတဲ့စကားလုံးကိုမြမအစိုးရကအတိအမှန်မပြုတ်တလို့သူတို့တွေကိုလည်းနိုင်ငံသားအပြည့်အဝပေးဖို့ညှင်းဆို့ထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကစတီဖင်ပက်တီဆန်ကတော့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ဖို့ဘယ်အချိန်သင့်တော်တယ်လဲဆိုတာကမေးခွန်းထုတ်စရာဖြစ်ပြီးဘေးကင်းလုံခြုံစွာပြန်ဖို့အရေးမြန်မာနိုင်ငံအနေနဲ့အခြေအနေတွေဖန်တီးပေးဖို့လိုတယ်လို့ဆိုပါတယ်။အဲ့ဒီလိုအခြေအနေတွေမရောက်ခင်အထိတော့ဒုက္ခသည်စခန်းကတက်ကြီးရွယ်အိုတွေကိုအကူအညီပေးဖို့လိုကြောင်း Amnesty International အဖွဲ့ကပြောကြားမှာခင်ဗျာ။